တရားကိုကြိုးစားကြင်ကြံအားထုတ်ဖို့မိမိတို့ကြိုက်နှစ်သက်တဲ့အရိယာပုဂ္ဂိုလ်ကိုယ့်ရဲ့စိတ်တိုင်းကြကြိုးစားပြီးတော့ပြုပြင်ပါပြုပြင်ပြီးတဲ့အခါတရားရှုမှတ်ပွားများအားထုတ်နေကြတဲ့သူတော်စင်များကိုယ်ရှုမှတ်ပွားများအားထုတ်နေတဲ့တရားအတိတ်သည်ဘယ်ခရီးမှတ်တိုင်လောက်ထိကိုအရောက်တက်လန်းနိုင်ပြီဆိုတာကိုလည်းစမ်းစစ်ပြီးသားလည်းဖြစ်အောင်မရသေးရင်လည်းပဲရအောင်ရနေရင်လည်းပဲတဲ့ဆုံးတဲ့တိုင်အောင်ရှောက်လန်းကြိုးစားဖို့အတွက်မှတ်တိုင်လေးတွေစိုက်ပြီးတော့ယနေ့သူတော်စင်များကိုရှင်းသွားပေးမယ်နိဗ္ဗာန်ကိုရောက်ဖို့အတွက်မှတ်တိုင်လေးတွေကိုချပြီးစိုက်လိုက်တော့ရှေးဥစွာနံပါတ်၁မှတ်တိုင်ကသူတော်စင်များသည်ကိုကျင့်သီလကိုစောင့်ချင်းပြီးတော့စင်ကြဲတဲ့သီလလေးတွေကိုခံယူစောင့်တည်လိုက်ခြင်းအားဖြင့်သီလမှတ်တမ်းကိုတော့ပိုင်ပိုင်မိမိစိုက်ထူလိုက်ပါပြီ။ဒီသီလတရားလေးကိုအခြေခံထားပြီးတော့ရှေ့တမတ်တိုင်ကိုကြိုးစားတဲ့အခါထင်ရှားရာအရှုခံပေါ်ရာလေးကိုအာယုံစိုက်ပြီးတော့ပဲရှုရှုမူလကမ္မထာနာသီးဝလေးမှာပဲအာယုံဆိုင်ဆိုင်မိမိရဲ့ဝမ်းပိုက်မှာပဲဖောင်းနေပိန်နေပဲလှုပ်လှုပ်ဟာရယဝိတုရင်ချိုင်လေးမှာပဲလှုပ်တာခုံတာတုံတာလေးကိုပဲကြည့်ကြည့်တဲ့ပေါ်ရခန္ဓာလေးတွေကိုပေါ်တိုင်းပေါ်တိုင်းသိနေတဲ့အခါအာနာပါနလှုပ်လို့နာသီးဝလေးမှာရှူသွင်းရှူထုတ်လှုပ်လို့အေးဓာနွေးဓာလေးကိုပဲသိသည်မိမိရဲ့အရှုခံအာယုံပေါ်မှာတတိထားတော့လေပေပေါ်တိုင်းပေါ်တိုင်းသိလာသလိုဝရိယစိုက်လို့ကြည်ပြန်တော့လေဘယ်နေရာကပေါ်ပေါ်တဲ့မလွတ်အောင်ကြိုးစားနိုင်တယ်အာယုံတပါးစိတ်မသွားပဲနဲ့စိတ်မှာအညစ်အကြေးတွေကိုစင်ကြယ်စင်ကြယ်လာပြီးတော့စိတ်စင်ကြယ်စွာနဲ့တည်ငြိမ်တဲ့အရှုခံကိုအာယုံတပါးစိတ်မသွားပဲနဲ့ကြည်နိုင်နာဖြစ်လို့တမာတိတည်ကြည်မှုရသွားပြီစိတ်စင်ကြယ်မှုကိုရသွားတယ်အဲ့ဒါဒီတဲ့နံပါတ်1မှတ်တိုင်ကိုစိုက်ထူလိုက်တာနိဗ္ဗာန်ခရီးကိုသွားဖို့အတွက်အခုတဖြည်းဖြည်းနဲ့ရှေ့ကိုတရွေ့တရွေ့နဲ့အာယုံပြုတ်ကြည့်လိုက်တဲ့အခါသီလမှတ်တိုင်ကိုလည်းခိုင်ခိုင်မိမိစိုက်တူခဲ့ပြီးပြီအခုအရှုခံလေးတွေကိုတည်ငြိမ်နဲ့စိတ်စင်ကြယ်မှုနဲ့အားကောင်းစွာရှုနိုင်ဖို့နာသီးဝပိုင်ရင်နာသီးဝကိုယ်ပေါ်မှာပိုင်ရင်ကိုယ်စိတ်မှာပိုင်ရင်စိတ်ဝေဒနာကိုပိုင်ရင်ဝေဒနာအရှုခံပေါ်တိုင်းပေါ်တိုင်းကိုပိုင်ရင်လည်းအရှုခံပေါ်တိုင်းပေါ်တိုင်းမိမိတို့ယဉ်ကျေးမိမိတို့ဝမ်းပိုက်မှာပေါ်တဲ့ထင်ရှားတဲ့အရှုခံလေးတွေကိုပေါ်တိုင်းပေါ်တိုင်းတစိုက်မှတ်မှတ်နဲ့အာယုံတစ်ပါးစိတ်မသွားပဲတည်ငြိမ်စွာရှုနိုင်ရင်နံပါတ်1မှတ်တိုင်ကိုဆက်လိုက်ပြီအဲဒီကတဆင့်တဲပြီးတော့ရှစ်မှတ်တိုင်လေးကိုစိုက်ချူနိုင်ဖို့ရှူသွင်းလိုက်တဲ့အခိုက်မှာအေးသဘောလေးပေါ်လာတယ်ရှူထုတ်လိုက်တဲ့အခိုက်မှာနှွေးသဘောလေးပေါ်လာတယ်အေးတယ်ဆိုတဲ့ဖောက်ပြန်မှုနှွေးတယ်ဆိုတဲ့ဖောက်ပြန်မှုသည်ယုတ်တရားအရှုခံပါလားကိုနဲ့ဆက်ပြီးပြလာပြန်တော့နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်စူးတယ်အောင့်တယ်ဆိုတဲ့သဘောတရားလေးတွေလေငါကောင်သူကောင်စိတ်သုံးလို့ဖောက်ပြန်တဲ့ရုပ်အရှုခံပါလားအဲဒီလိုရုပ်တရားရဲ့ ਪਰ မတ်အရှုခံလေးကိုသိနာလေပြီးရှုနိုင်ရင် တကာယဒိဋ္ဌိกว่าပါတယ်ရင်ကြိုက်မှာအာယုံစိုက်ပြီးကြည်နေကြတဲ့ယောဂီများလည်းပဲလှုပ်တာတုံနာခုံနာလေးတွေဟာရုပ်အမှုရာရှုကံပါဝမ်းတာတယ်ဝမ်းနေတယ်ကောင်းနေမကောင်းဘူးလို့ခံစားတဲ့အမှုရာလေးကဝေဒနာရှုကံပါမိမိရဲ့စိတ်မှာတတိပိတတိနဲ့တိစိတ်လေးတွေပေါ်မှာအာယုံညွတ်သိနေရင်နဲ့စိတ်ကိုကောင်းစွာရှုတတ်နေတယ်။အဲဒီလိုပေါ်လာတဲ့တရားလေးတွေပေါ်မှာရုပ်ကိုယုံမှန်ဝေဒနာကိုဝေဒနာမှန်စိတ်ကိုစိတ်မှန်ယုံနံကိုယုံနံမှန်ရှုနိုင်လို့အသိဉာဏ်ကိန်းရင်အဲဒီယောဂီရဲ့တန်တန်မှသက်กายဒိဋ္ဌိ꽌နေပါပြီ။ဒါဒီပင်နံပါတ်3မှတ်တိုင်ကိုဆက်လက်ထား။ကိုရောက်နေတဲ့ရှုခံတရားတွေပေါ်မှာတစိုက်မမတ်နဲ့သိနိုင်ဖို့အခွင့်ကောင်းသည်။ဩစင်ကြယ်တဲ့သီလလည်းကိန်းရမှာပါလား။တမာတိလည်းတည်ကြည်မှုရမှာပါလား။ပေါ်ရခန္ဓာလေးတွေပေါ်မှာဓာယုတ်တရားဓာဏံတရားလို့လဲအရှုခံပေါ်မှာနားလည်ရမှာပါလားအခုကိုယ်နဲ့ဇက်ပြီးဖောက်ပြန်လာတဲ့သဘောတရားလေးတွေကိုယုတ်အရှုခံလို့သိတယ်လို့စိတ်နဲ့ဇက်ပြီးပေါ်လာတဲ့ဓမ္မသဘောလေးတွေကိုလည်းနံတရားလို့နားလည်ထားတဲ့အတွက်သက်ကာယဒိဋ္ဌိ꽈ပြီးတော့ရှုနိုင်တဲ့သူတော်စင်တွေဖြစ်နေတဲ့အတွက်နံပါတ်3မှတ်တိုင်လေးပဲခိုင်စွာဆက်လိုက်နိုင်ပါလေရှိကိုတဲပြီးသွားဖို့အတွက်နောက်တမတ်တိုင်ကိုကြိုးစားဖို့ကဒီပေါ်လာတဲ့ဆိုတဲ့အေးသဘောနှွေးသဘောလေးတွေနာမှုကျင်မှုကြိုက်မှုခဲမှုလေးတွေဝမ်းသာတယ်ဝမ်းနေတယ်ဆိုတဲ့အမူအရာယုတ်နံအရှုခံတရားတွေသည်အလိုလိုပေါ်လာတာမဟုတ်ဘူးမိုးပေါ်ကကြလာတာလည်းမဟုတ်ဘူးဖန်ဆင်းရှင်တကောရှင်တွေကဖြစ်စီဆိုလို့ပေါ်လာတာလည်းမဟုတ်ဘူးအကြောင်းကြောင့်ဖြစ်တဲ့အကျိုးဓမ္မတွေပါလားလို့အကြောင်းအကျိုးပေါ်မှာဉာဏ်ဆင့်ထားရမယ်ရေပြင်နဲ့ရေပွက်ကိုဥမာပေးထားလို့အကြောင်းအကျိုးကိုတော့ကောင်းစွာသဘောပေါက်လိမ့်မယ်လို့လည်းယုံကြည်ပါတယ်နှာခေါင်းနာသီးဆိုတဲ့ရေပြင်ပေါ်မှာရှူသွင်းလိုက်တဲ့လေးဆိုတဲ့ရေဆက်ရေပေါက်လေးကရည်ပြင်းနဲ့အကြောင်းစုံလိုက်တော့အေးကနေဆိုတဲ့ရေပွက်ဆိုတဲ့အကျိုးတရားလေးပေါ်ရတယ်။အလိုလိုမပေါ်တာကတော့တည်ချာသွားပြီ။အကြောင်းတိုက်ဆိုင်လို့ဖြစ်လာတဲ့ဓမ္မကိုလည်းညံရှင်းသွားပြီ။ပြန်ရှူထုတ်လိုက်ပြန်တော့လည်းပဲတဲ့နှွေးသဘောလေးကနေရာယူပေါ်လာတယ်။အဲ့ဒီနှွေးသဘောလေးဒီလည်းပဲနှာခေါင်းနာသီးဆိုတဲ့အကြည်ရဲ့ရှူထုတ်လိုက်တဲ့လေးဆိုတဲ့ရေဆက်ရေပေါက်ရဲ့ဒီသဘောနှစ်ခုအကြောင်းစုံပြီးတော့မှနှွေးကနေဆိုတဲ့အကျိုးဓမ္မလေးပေါ်လာပြန်တယ်။ဩအီးတယ်နှွေးတယ်ဆိုတဲ့ရေပွက်ပမာအရှုခံသည်လည်းပဲအကြောင်းကြောင့်ဖြစ်တဲ့အကျိုးပါလား။ကိုယ်ပေါ်မှာနာမှုကျင်မှုကြိုက်မှုခဲမှုတွေပေါ်ပြန်တော့လည်းပဲတဲ့။ကိုယ်အကြည့်နဲ့ဖွတ်တတ်ပတ်တွေ့ထိတဲ့အကြောင်းခံပြီးပေါ်လာတဲ့အကျိုးတရားတွေပဲလို့လည်းဉာဏ်ရှင်းလိုက်တယ်။တမျိုးကိုသဘောပေါက်ရင်ကြံအမျိုးတွေကိုလည်းပဲကိုဉာဏ်လေးနဲ့ထိုးထွင်းပြီးအကြောင်းအကျိုးပေါ်မှာဉာဏ်ရှင်းသွားရင်နံပါတ်၄မှတ်တိုင်ကိုစိုက်မိသွားပြီတရားရှုလာတဲ့ယောဂီတွေရက်တွေကယဉ်ကြာလာလို့ခုနှစ်ရက်ဆိုတဲ့အပိုင်းခြားကိုရောက်လာတော့ဒီခုနှစ်ရက်ဆိုတဲ့အပိုင်းခြားမှာမှတ်တိုင်ကိုစိုက်လာလိုက်တာနိဗ္ဗာန်ပန်းတိုင်ကိုရောက်ဖို့အတွက်အခုမှတ်တိုင်၄ခုရသွားပြီ။ပေါ်လာတဲ့တရားလေးတွေဝမ်းသာတယ်ပဲခံစားခံစားဝမ်းနေတယ်ပဲခံစားခံစား။အာယုံအိဋ္ဌာယုံကကျန်းနေခဲ့ရင်နဲ့ကိုယ့်ရဲ့တန်တန်မှာခံစားရတဲ့အနိထသည်အာယုံမကောင်းတဲ့အတွက်မကောင်းမှုကိုခံစားလိုက်ရပြီ။ကောင်းတဲ့အာယုံလေးအနိဋ္ဌာယုံပေါ်လာအနိဋ္ဌာယုံဒီကင်းပြောက်ပြီးအိဋ္ဌာယုံလေးပေါ်လာတဲ့အခါကျတော့ဒီပေါ်မှာဝမ်းမြောက်ဝမ်းသာနဲ့ကိုယ်ကအာယုံပြုတ်ကြည်နူးနေရင်အကြောင်းအိဋ္ဌာယုံကြောင့်အကျိုးဝမ်းသာတယ်ဆိုတဲ့ခံစားမှုပါလားအကြောင်းအနိဋ္ဌာယုံကြောင့်ဩ 完奶的随便的手的看咱母的包的呀就里吧啦啊将将皮的啊就里呗。哎里路啊将啊就不嘛年心比啊将的呀也没没不啊就的呀也没没不那个的皮皮呢年要铺对啊刚拉比。哎里路啊将就不嘛等心比地的အမြင်ဉာဏ်လေးသည်နံပါတ်၄မှတ်တမ်းကိုဆက်လိုက်တာဒီကတဆင့်တက်ပြီးရှေ့ကိုဆဲပြီးတော့နိဗ္ဗာန်ရောက်ဖို့အတွက်ကြိုးစားလာတဲ့ယောဂီဟာဤသဘောလေးကိုနာသီးဝကြည့်လိုက်တဲ့ဖြစ်ပြီးပြတ်သွားတယ်။နှွေးသဘောလေးလည်းဖြစ်ပြီးပြတ်သွားတယ်။ဒီသဘောတရားလေးကိုရေပွက်ပမာမြင်အောင်ကြည့်တဲ့ယောဂီဟာရှင်းနေပြီ။ရေပြင်ပေါ်မှာရေစက်ရေပေါက်ကြောင့်ပွက်လာတဲ့ရေပွက်လေးတီပွက်လိုက်ပြက်လိုက်ပွက်လိုက်ပြက်လိုက်မမြဲတာအမှန်လိုက်တာနှာခေါင်းနာသီးဆိုတဲ့ရေပြင်ပေါ်မှာလည်းအေးတယ်နှွေးတယ်ဆိုတဲ့ရေပွက်လေးအလှဲ့ကျပွက်နေတာပဲပွက်ပြီးတာနဲ့သူဒီပြက်မှသာလန်းဆုံးမှလားနားရဲကျင်နေကြိုက်တယ်ခဲတယ်ဆိုတဲ့သဘောတရားလေးတွေလည်းနာမှုကျင်မှုလေးတွေဟာအကြောင်းရှိလို့ပေါ်လာတဲ့ရေပွက်လေးတွေပဲအကြောင်းကုံတော့တားထားလို့မရတဲ့အပြက်မှလန်းဆုံးနဲ့ဩပွက်လိုက်ပြက်လိုက်ပါလားမမြဲတဲ့သဘောဖြစ်ပြီးပြက်တဲ့သဘောလေးကိုမြင်ရရင်နံပါတ်5မှတ်တိုင်ကိုဆက်လိုက်ပြီယောဂီတော်စင်နေစူးစမ်းလာခဲ့တာဒီမှတ်တိုင်အထိကဆရာသမားတွေရဲ့အကူအညီနဲ့ရနိုင်တယ်တဲ့ဆရာသမားတွေရဲ့လမ်းညွန်သင်ပြမှုနဲ့အရောက်တက်လန်းဖို့အတွက်ကြိုးစားသွားနိုင်တယ်ယနေ့ကြိုးစားနေတဲ့ယောဂီတိုင်းဒီမှတ်တိုင်၅ခုအတွက်ကိုတော့အခက်ခဲမရှိဘဲနဲ့ရောက်နိုင်ဖို့တော့သိကြပါလေခန္ဓာမှာပေါ်နေတဲ့တရားလေးတွေရဲ့ဓမ္မသဘောတွေအကြောင်းအကျိုးတွေယုံနံတရားတွေအစုခံပေါ်မှာအမြင်ဉာဏ်လေးကြည့်လို့ဖြစ်တာပြတ်တာလေးတွေဒီသဘောကိုမြင်နေရရင်ဆရာသမားတည်းရဲ့အကူအညီနဲ့နံပါတ်5မှတ်တိုင်အထိကိုစိုက်လိုက်နိုင်တယ်။အဲ့ဒီနံပါတ်5မှတ်တိုင်ကနေပြီးတဆင့်တက်လိုက်ရင်အရှုခံတရားတွေသည်သဘောပရမတ်ကိုဉာဏ်အမြင်ကလည်းထက်တန်လာရောဘယ်အရှုခံပဲကြည်ကြည်အကြည့်မခံတော့ဘူးလေ။အကြည့်မခံပဲတပြဲထဲပြက်နေတာကိုသာပိုင်ပိုင်နိုင်နိုင်နဲ့သာကြည့်နိုင်တော့တယ်အာရစွာနဲ့ရှုနိုင်တော့တယ်။အရိယာပုတ်တွေကိုမလွတ်အောင်ကြိုးစားတော့တယ်။အဲ့ဒီလိုကြိုးစားလေဉာဏ်ကထက်လေအရှုခံဟာအရှုဉာဏ်အောက်မှာအကြည့်မခံအောင်တပြည့်တည်းပြက်လေဒါတွေပဲမြင်ရတော့တယ်။အဲ့ဒီကြတော့မှဓမ္မသဘောတွေကိုဒါရုပ်ဒါနံလို့သုံးသပ်ခြင်းမရှိပဲသင်္ခါရတရားတွေပေါ်မှာတရားနယ်ထားပြီးတော့တပြည့်သေးပြတ်တာကိုမြင်အောင်ရှုနိုင်တဲ့ဉာဏ်လေးပေါ်လာတော့သင်္ခါရဓမ္မတွေပေါ်မှာဥပိ္ခာထားပြီးရှုတဲ့ဉာဏ်လေးကိမ့်သွားတဲ့အတွက်လင်းမြန်စွာကိုယ်တန်တန်အတိဉာဏ်ကတိုးတက်သွားတာသင်္ခါရဥပိ္ခာဉာဏ်ထိကိုအားကောင်းသွားတယ်အဲ့ဒီလိုကြိုးစားလိုက်လို့အကြည့်မခံလောက်အောင်ဉာဏ်အောက်မှာပြတ်တာကိုမြင်ရရင်နံပါတ်6မှတ်တိုင်ကိုစိုက်လိုက်ပြီတယ်အဲ့ဒီငါအထီးကဆရာသမားတွေရဲ့အကူအညီနံပါတ်6မှတ်တမ်းကိုရောက်ဖို့ကလည်းပဲကြိုးစားရင်းနဲ့တရားကစောင့်ပို့မှာမို့လို့မရောက်မရှိဘူးတဲ့ဒီကတဆင့်တက်ပြီးဟိုဘက်ကိုအာယုံလေးစိုက်ကြိုးစားလိုက်ရင်အနိစ္စတည်းရဲ့အဆုံးဖြစ်ပျက်တည်းရဲ့အဆုံးမှာမညံပူညံနိဗ္ဗာန်ကိုအာယုံပြုသွားနိုင်ပြီအဲ့ဒီကြတော့နံပါတ်ခွန်မှတ်တိုင်ကိုမိမိရဆက်လိုက်တယ်တဲ့။ဩနိဗ္ဗာန်ရောက်ဖို့အတွက်ကမှတ်တိုင်လေးခုနှစ်ခုတည်းပါလား။အဲ့ဒီမှတ်တိုင်ခုနှစ်ခုမှာလည်းပဲဆရာသမားတွေရဲ့အကူအညီလမ်းညွန်သင်ပြလက်တွဲခေါ်ဆောင်သွားတာနဲ့နံပါတ်5မှတ်တိုင်အထိကိုရောက်နိုင်တာပဲ။ကြံတဲ့နှစ်မှတ်တိုင်ကလည်းပဲကြိုးစားရင်ကြိုးစားရင်းနဲ့ဓမ္မကစောင့်ဖို့မှာမို့လို့မလွဲမသွေရောက်ရမှာပါလားကိုယ့်ဘက်ကကြိုးစားယုံပဲအရိယာပုတ်တွေကိုမလွတ်အောင်လို့နှလုံးသွင်းယုံပဲအဲ့ဒီလိုကြိုးစားနေတဲ့ယောဂီရဲ့တန်တန်မှာ ယနေ့ဆိုရင်9ရက်ဆိုတော့မှတ်တိုင်9ခုမှာကိုဘယ်မှတ်တိုင်ထိရောက်နေတယ်ဆိုတာသုံးသပ်လို့ရသွားပြီးစမ်းစစ်လို့ရသွားပြီးစဉ်းကျင်လို့ရသွားပြီးဆရာသမားတွေရှင်းပြတာကိုကြက်ကြက်နတ်နတ်သဘောပေါက်ပြီးကြိုးစားတဲ့ယောဂီမြည်သူမဆိုနံပါတ်5အထိရောက်တယ်တဲ့တိလစင်ကြေခြင်းအဖြစ်နံပါတ်1မှတ်တိုင်သည်ကိုစီကိုစီမလွဲမသွေရနေပါလေ။နံပါတ်2အနေနဲ့လည်းပဲတဲ့ပူရာနွေးတာအိဒါလေးတည်းရဲ့အစုကံနာရာကျင်နာကြိုက်တာခဲတာလေးတည်းရဲ့အစုကံတောင်းနေတင်းနေစုတဲ့တုံနေခုံနေဖောင်းနေပိနေလောက်တယ်ဆိုတဲ့သဘောတရားလေးတွေဘယ်သဘောအမူအရာပဲပြပြတဲ့ကိုယ့်ရဲ့တန်တန်မှာပေါ်တိုင်းပေါ်တိုင်းသိနေရင်နံပါတ်1မှတ်တိုင်းစိတ်ကအာယုန်တစ်ပါးစိတ်မသွားပဲပေါ်ရခန္ဓာလေးမှာတည်ငြိမ်စွာနဲ့ကြည်နိုင်လို့ပါအဲ့ဒီသဘောတရားပေါ်လာတဲ့တရားလေးတွေကိုအော်ကိုယ်နဲ့စပ်ပြီးထင်ရှားတဲ့ဖောက်ပြန်မှုဟာယုတ်တရားလေးပါလားစိတ်နဲ့စပ်ပြီးပေါ်လာတဲ့တရားလေးဟာနန္ဓမာလေးပါလားလို့ပေါ်ရခန္ဓာလေးဒီပေါ်မှာဒါယုတ်တရားဒါနန္တရားလို့ပိုင်းပိုင်းခြားခြားကွဲကွဲပြားပြားနဲ့အသိဉာဏ်မှရှင်းနေရင်နံပါတ်3မှတ်တိုင်းအဲ့ဒီယုတ်နန္တရားလေးတွေဒီဘာတစ်ခုမှအလိုလိုပေါ်လာတာမဟုတ်အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတွေပဲလို့ရည်ပြင်ရည်ပွက်ကိုဥမာပေးပြီးရှင်းထားလို့လေသူတော်စင်မြတ်ဉာဏ်ရောက်ခဲ့တာဖြစ်လို့နံပါတ်4မှတ်တိုင်းလဲပဲတဲ့ယုံမတန်တရားမရှိလိုက်ပါနဲ့ဒီတရားလေးတွေဟာကိုယ်ပေါ်မှာပေါ်လဲဖြစ်ပြီးပြည့်နေတယ်စိတ်မှာပေါ်လဲဖြစ်ပြီးပြည့်နေတယ်ဘယ်တရားမှဆွဲထားလို့မရဘယ်တရားမှတောက်မှန်လို့မရဘယ်တရားမှခိုင်မြဲတာမတွေ့ပါလားလို့အမြင်ဉာဏ်အောက်မှာဖြစ်ပြီးပြတ်တာလေးတွေကိုပိုင်းပိုင်းခြားခြားပိုင်းပိုင်းနိုင်နိုင်သိရမြင်ရရင်ယောဂီတို့ရဲ့တန်တန်မှာအကြောင်းအကျိုးလေးတွေကိုညံဆင်းထားတော့နံပါတ်၄မှတ်တိုင်ဟာမလွဲမသွေစိုက်တလို့ဖြစ်ပြီးရင်ပြက်တာမှာလမ်းဆုံးတဲ့သဘောလေးကိုဘယ်တရားမှအကြည့်မခံပျောက်ပြက်နေတဲ့သဘောထင်ရှားရင်နံပါတ်၅မှတ်တိုင်ဟာလည်းစိုက်ပြီးသားပဲဒီမှတ်တိုင်အထိဟာဆရာသမားတွေရဲ့အကူအညီနဲ့ယောဂီများတက်လန်းနိုင်တယ်လို့နောက်နှစ်မှတ်တိုင်ကလည်းကြိုးစားရင်ကြိုးစားရင်းနဲ့ဉာဏ်ကဖြစ်ဖြစ်မြင့်မြင့်ဖြစ်လာတဲ့အခါမှာအဲ့ဒီဉာဏ်ကပဲတဲ့ဓမ္မကဆောင်ပို့လို့နိဗ္ဗာန်ပန်းနိုင်ကိုကောင်းစွာရမယ်ဆိုတော့နောက်နှစ်မှတ်တိုင်ကလည်းပဲဓမ္မကဆောင်ပို့လိမ့်မယ်။ရှေ့ကမှတ်တိုင်၅ခုရောက်အောင်လည်းပဲဆရာသမားတွေကလမ်းညွှန်ပြီးတွဲခေါ်သွားလို့ရောက်မယ်ဆိုတော့ယောဂီသူတော်စင်များအတွေ့ကြိုးစားရုံပဲ။စွမ်းအားတွေကိုမလျှော်ဘဲနဲ့လုံးလာဆိုင်ပြီးတော့များရှုပွားလိုက်မယ်ဆိုရင်လူရပန်းတိုင်နိဗ္ဗာန်ဆိုတာဟာကိုယ့်ရဲ့အတိတ်ထံကာလအပိုင်းခြားတွင်မှလည်းသိနိုင်မြင်နိုင်ရနိုင်တာဖြစ်လို့အာယုန်တစ်ပါးစိတ်မသွားပဲကိုယ့်ရဲ့ခန္ဓာပေါ်သည်။အစုကံတရားလေးတွေကိုပြောတဲ့အတင်းတဲ့အတိုင်းအစုဉဏ်လေးတွေနဲ့လုံလာဝရိယကိုမလျှော်ပဲစွမ်းအားအပြည့်နဲ့ကြိုးစားရင်မှတ်တိုင်လေးတွေကိုကိုယ်ပဲမှတ်တိုင်အထိစိုက်နိုင်ခဲ့ပြီးတမာရီတည်ုံဆိုရင်တော့နှစ်မှတ်တိုင်ပဲနော်ဘယ်ဟာရုပ်ဘယ်ဟာနန်းဆိုရင်သုံးမှတ်တိုင်ကိုကောင်းစွာရောက်ပြီးဒီရုပ်တရားနန္တရားလေးတွေရဲ့အကြောင်းအကျိုးလေးပေါ်မှာညံဆင်းသွားရင်လေးမှတ်တိုင်ဖြစ်တာပြတ်တာကိုမြင်ရင်ငါးမှတ်တိုင်ဆိုတော့ဘယ်ထိရောက်တယ်ဆိုတာကိုကိုကိုပြန်ပြီးစမ်းစစ်လို့ရသွားပြီ။ငါးမှတ်တန်ရောက်တဲ့ပုံကောကလည်းနောက်နှစ်မှတ်တန်ကိုအလွယ်တကူလေးနဲ့အလွတ်မခံပဲအရယူလိုက်ရင်ရောက်နိုင်တယ်လို့နှစ်မှတ်တန်လောက်ရှိတဲ့ပုံကောကလည်းပဲရှေ့မှတ်တန်တွေကိုရောက်အောင်ရှေ့မှတ်တန်တွေကိုရောက်လာတဲ့ပုံကောတွေကလည်းရှေ့ရှေ့မှာရောက်နေရောက်ရအောင်မဲ့မှတ်တန်တွေကိုကြကြနန်းနာကြိုးစားသွားရင်မလွဲမသွေရရှိနိုင်တာဖြစ်လို့အာယုံတစ်ပါးစိတ်မသွားပေကိုစိတ်တဲ့မှတ်တိုင်လေးတွေကိုမြဲတဲ့မြဲခိုင်တဲ့ခိုင်အောင်စိုက်ထူပြီးနောက်လှည့်ကြည့်စရာမလိုပဲရှေ့ကိုရောက်အောင်ရောက်အောင်ကြံရှိတဲ့အချိန်လေးတွေမှာဆက်လက်ကြိုးစားရှုပွားအားထုတ်ပေးနေကြပါ